ရုရှားတပ်တွေရဲ့ပြင်းထန်တဲ့တိုက်ခတ်မှုတွေကိုခုခံဖို့အတွက်လက်နက်တွေထပ်ပေးဖို့ယူကရိန်းတာဝန်ရှိသူတွေကတောင်းဆိုနေချိန်မှာပဲအမေရိကန်ဒေါ်လာသန်း200ဘူးလက်နက်အသေးစားတွေတန်ကားဖြတ်လက်နက်တွေနဲ့လေယာဉ်ဖြတ်လက်နက်တွေယူကရိန်းကိုအမြန်ထပ်ပေါ်မှာဖြစ်ကြောင်းပြောကြားလိုက်ပါတယ်။ယူကရိန်းကိုလုံခြုံရေးဆိုင်ရာနောက်ထပ်အထောက်အကူပေးဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာအတည်ပြုပေးခဲ့တယ်လို့သမ္မတအင်ဗျူကပြောပါတယ်။ဒါကြောင့်လဲယူကရိန်းကိုနောက်ထပ်စစ်လက်နက်တွေအမြန်ပို့နိုင်တော့မှာဖြစ်ကြောင်းဘိုင်ဒန်အဆိုကအကြီးအကဲအရာရှိကြီးတူကပြောပါတယ်။အခုဆိုအမေရိကန်ကယူကရိန်းကို2001ခုဇန်နဝါရီလကစပြီးလုံခြုံရေးဆိုင်ရာအကူအညီဒေါ်လာ 1.2 ဘီလီယံပေးခဲ့တာဖြစ်ပြီးယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားကိုရုရှားကျူးကျော်တဲ့2014ကစလို့ဒေါ်လာ 3.2 ဘီလီယံအကူအညီပေးခဲ့ပြီးဖြစ်ပါတယ်။ယူကရိန်းကာကွယ်ရေးဌာနအတွက်အမေရိကန်ကနိုင်ငံခြားအကူအညီပေးရေးဥပဒေအရဒေါ်လာသန်း200အထိ300ခွင့်သမရကချထားပေးကြောင်းနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကိုအကြောင်းကြားထားတာဖြစ်ပါတယ်။ဒီရန်ပုံငွေကိုကာကွယ်ရေးဝန်ကြီးဌာနကလက်နက်နဲ့တခြားပစ္စည်းတွေအတွက်သုံးနိုင်တယ်လို့ရုရှားကျူးကျော်မှုကိုသတင်းသုံးပတ်ကြာခုခံတော်လှန်နေစေယူကရိန်းနိုင်ငံသားတွေကိုအကူအညီပေးဖို့ပညာရေးနဲ့လေ့ကျင့်ရေးတွေမှာသုံးနိုင်တာပါအခုလိုသမရကအတည်ပြုပေးလိုက်တာကြောင့်ရုရှားကိုရှေ့တန်းကနေခုခံတိုက်ခိုက်နေသူတွေကိုအကူအညီပေးဖို့လေကြောင်းကာကွယ်ရေးစနစ်ပါဝင်စီးအကူအညီတွေချက်ချင်းပို့ပေးနိုင်တော့မယ်လို့အမေရိကန်အရာရှိသူကပြောပါတယ်ပန်နဂန်စစ်ဌာနချုပ်ကတော့သမရရဲ့ဒီအတည်ပြုချက်နဲ့ပတ်သက်ပြီးတစုံတရာတုံ့ပြန်တာမရှိသေးပဲသမရအင်ဗျူနဲ့နိုင်ငံခြားရေးဝန်ကြီးဌာနကိုမေးမြန်းဖို့သာပြောပါတယ်